ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်ပို့ရေးကူညီတဲ့အနေနဲ့အင်ဒိုနီးရှားဆွေရကမြန်မာနိုင်ငံကိုရန်ပုံငွေဒေါ်လာ9,300ကျော်ပေးလိုက်တဲ့ကြောင်းဒေတာကတ်ဒ်ဂရုပ်တင်တဲ့ပုံမှာရေးထားပါတယ်။ဒီရန်ပုံငွေကိုရှစ်တော်အခြားနိုင်ငံများဖွဲ့အာဆီယံကနေတဆင့်ပေးတာပါ။အာဆီယံဒုတိယဂင်းမှုလို့သူဖြစ်သူရောဘတ်မီဒီယက်မိုက်ကယ်တန်နီနဲ့အင်ဒိုနီးရှားဗန္ဒာယီဝန်ကြီးဌာနအညွှန်းကြားရေးမှူးချုပ်သူဖြစ်သူလူကီအယ်ဖာမန်တို့ကြောင့်ဂျကာတာမြို့တော်မှာတောက်တာလေးကလက်မှတ်ရေးထိုးပြီးရန်ပုံငွေပေးရခဲ့တာဖြစ်ပါတယ်။အခုလိုရန်ပုံငွေကူညီတာဟာဒီကေရလာကဘန်ကောက်မြို့တော်မှာလုပ်တဲ့အာဆီယံထိပ်သီးအစည်းအဝေးတွင်သမ္မတဂျိုကိုဂျိုကိုဝီဝီလိုတို့ပြောဆိုထားတဲ့ရိုဟင်ဂျာဒုက္ခသည်အခြေအတဲ့ကိုဖြေရှင်းတာမှာအကူအညီပေးမယ်ဆိုတဲ့အစိုးရရဲ့ဂရုကိုယ်ကိုအကောင့်ထည့်ခေါ်တာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးရက်နိုမာဆူဒီကပြောပါတယ်။ဒေသခံလူမျိုးရင်းနဲ့ညီညာရေးပေါ်ဆောင်တာမှာအာဆီယံရဲ့အရေးပါမှုကိုအထူးထင်ရှားစေဖို့လူလူရဲ့တရားဝါပြောမှုတွေအာဆီယံရဲ့ပါဝင်လို့ဆောင်မှုကိုပြသဖို့ရာအာဆီယံအနေနဲ့ဒီကိစ္စကိုဖြေရှင်းရေးဟန်ချက်ညီပူအားဆိုင်လို့ဆောင်ဖို့ကလွဲလို့တခြားရွေးချယ်စရာမရှိပါဘူးလို့အာဆီယံတွင်းမှုချုပ်လင်ဂျော့ခွိုင်နဲ့အတူရမွေပေးရပွဲခဏကိုတက်ရောက်တဲ့ဝန်ကြီးရက်နိုကပြောပါလေ။ဆိုရင်ညာဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာဆွေရကဒီအချက်တဲကိုဖြေရှင်းတာမှာအာဆီယံရဲ့ကူညီပံ့ပိုးမှုကိုအလင်းကျင်တယ်လို့အတိမတ်ပြုထုတ်ပေါ်ပြောဆိုလို့ရှိပါတယ်။